ဒါရှိနေတယ်
။ဒီဟောကြားဆက်ရှိရဲ့ဘာသာပို့သတင်းစာမှာသတင်းစာဆရာလေဒီဂျီကင်ရဲ့မြန်မာအခြေခံဥပဒေပြည်စီရေးနဲ့ပတ်သက်တဲ့ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။2020ရွေးကောက်ပွဲကျင်းပဖို့အချိန်ကာလ18လကြာကျရှိတဲ့အချိန်မှာအနေဒီအစိုးရကသူ့ရဲ့ရွေးကောက်ပွဲကတိကဝတ်ဖြစ်တဲ့အခြေခံဥပဒေပြည်စီရေးကိုစတင်ခဲ့ပါတယ်။ဒီလောက်သောပိုင်းမှာအခြေခံဥပဒေပြည်စီရေးကော်မတီကိုတွတ်တော်အတွင်းမှာထောက်ခံပေးအများစုနဲ့ဖွဲ့စည်းခဲ့ပါတယ်။အနေဒီအနေနဲ့2015ရွေးကောက်ပွဲကတိကဝတ်ဖြစ်တဲ့အခြေခံဥပဒေပြင်ရေးတရားဥပဒေစိုးမိုးရေးအမျိုးသားရင်းနှီးစည်ရေးကိစ္စတွေအကောင့်ထဲပုံနိုင်မှုအတွက်နိုင်ငံရေးမှာစစ်တပ်ပါဝင်ဆက်ဖက်ခွင့်ပြုထားတဲ့အခြေခံဥပဒေပြင်ရေးကိုစတင်လိုက်တာလည်းဖြစ်ပါတယ်။ဒါကလည်းပြီးခဲ့တဲ့နှစ်နိုဝင်ဘာလဂျာပြတ်ရွေးကောက်ပွဲမှာအနေဒီအပေါ်လူထုထောက်ခံမှုပြုပြီးတာကရော့ကျသွားခဲ့လို့ပါတဲ့။အထူးသဖြင့်တိုင်းရင်းသားပြည်နယ်ဒေသတွေမှာဖြစ်ပါတယ်။အဲဒါကြောင့်အခြေခံဥပဒေပြင်ရေးကိုလုံးဝ6လလောက်ကစတင်ခဲ့တာလို့အနေဒီခေါင်းဆောင်ပိုင်းကပြောဆိုခဲ့ကြောင်းလည်းဆောင်းမမှာပေါ်ပြပါတယ်။ဒါပေမဲ့အစီအစဉ်အသေးစိတ်ကိုပါတီခြေပိုင်းကပဲသိကြပြီးအခြေခံဥပဒေရဲ့ဘယ်ဘက်တွေကိုအတိအကျပြတ်မှတ်ထားမယ်ဆိုတာမသိရှိတဲ့အကြောင်းပါတီစီပေါ်ရှင်ရာကော်မတီဖွဲ့ဝင်တူဦးကပြောဆိုပါတယ်တဲ့။အခုလိုအနေဒီကတူတူတိတ်တိတ်ဆောင်းနေတာဖြစ်ပေမဲ့စစ်တပ်ခြေပိုင်းခေါင်းဆောင်တွေကရာဇာကိုသိရှိနေကြတယ်လို့အစိုးရအတွင်းပိုင်းကပြောဆိုကြောင်းလည်းဆောင်းမမှာပေါ်ပြပါတယ်။ဒေါ်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်တို့ကြားတိုက်ရိုက်ပြောဆိုမှုမရှိပေမဲ့စစ်တပ်ကြီးလမ်းကြောင်းတစ်ခုတော့ရှိနေတယ်လို့ဆောင်းမဆိုင်ကဆိုပါတယ်။ဥကြသိခင်ကာလအတွင်းစစ်တပ်နဲ့အစိုးရအစိုးရကြားဆက်ဆံရေးတိုးတက်လာနေတဲ့လက္ခဏာတွေတွေ့မြင်ခဲ့ရပြီးပြည်ထောင်စုဒီဇင်ဘာလကတော့အထွေထွေအချုပ်ကြီးဦးစီးဌာနကိုဒေါ်ဆန်းစုကြည်ရဲ့နိုင်ငံတော်အတိုင်းပကံရုပ်လက်အုပ်ကိုတွေ့ပြောင်းပေးခဲ့ပါတယ်။နိုင်ငံတော်အဆင့်ကနေကြီးကျော်အဆင့်အထိအစိုးရဝန်ထမ်းတွေကိုအဲ့ဒီထွေအုပ်လို့ခေါ်တဲ့အထွေထွေအချုပ်ကြီးဦးစီးဌာနကခန့်အပ်တာဖြစ်ပါတယ်။အခုလိုအပြောင်းအလဲတချို့ကိုစစ်တပ်ဘက်ကလက်ခံလာတဲ့ဆိုပေမဲ့အခြေအနေကိုအဆက်မပြတ်စောင့်ကြည့်နေတဲ့အကြောင်းအမျိုးသားကာကွယ်ရေးတက္ကသိုလ်အကြီးအကျယ်ပြီးပုဂ္ဂိုလ်ဟောင်းတူကပြောဆိုကြောင်းလဲဆောင်းမမှာပေါ်ပြပါတယ်အစိုးရတွင်သတင်းတွေရကတော့ NLD ရဲ့ပြုပြင်ပြောင်းလဲရေးတွေမှာလာမယ့်2020ရွေးကောက်ပွဲတွေအလွန်ကြာရင်တိုင်းရင်းသားဒေသတွေမှာဝန်ကြီးချုပ်ကိုဒေသဆိုင်ရာလွှတ်တော်ကတည်ရဲ့ရွေးချယ်တင်ပြခွင့်အပါအဝင်ကိုယ်ပိုင်အုပ်ချုပ်ရေးတွင်ပြင်ပြီးဘ ഹു ချုပ်ခွင့်မှုတွေစော့ချဖို့စီစဉ်ထားတယ်လို့သိရတဲ့အကြောင်းလဲဆောင်းမကဆိုပါတယ်ဒါဟာတိုင်းရင်းသားတွေလိုလားတဲ့ဖက်ဒရယ်စနစ်နဲ့အလောင်းဝင်နေသေးပေမဲ့တင်းငယ်တဲ့ပြောင်းလဲမှုတော့မဟုတ်ပါဘူးတဲ့ပြေဝရတဲ့ဒီမိုကရေစီနီးကျအခြေခံဥပဒေစီ၆လရာလမ်းဟာအကွေအောက်အတက်ဆင်းတွင်နဲ့ပြည်နေတာပါလို့ဆောင်းမမှာပေါ်ပြပါတယ်။ဒေါက်တာဆွန်မြတ်ခင်ဖေဖော်ဝါရီလ19ရက်ဖြစ်တဲ့ချီဆိုင်ဒီလီမီသတင်းစာမှာတော့မြန်မာနိုင်ငံရှမ်းပြည်နယ်ကအင်းလီကန်ကိုအများဆုံးကေတင်မှဖြစ်တော့မယ်ဆိုတဲ့ဆောင်းမတစ်ပုဒ်ပေါ်ဝင်ခဲ့ပါတယ်။မြန်မာအင်းလီကန်ဟာရေပေါ်ဆိုင်ပြူကြီးလှပတဲ့ဥယျာဉ်တွေခြေနဲ့လီလော်တဲ့တလိတောင်ပတ်လယ်ဝန်းရံနေတဲ့တဘာဝအလှတရားတွေကြောင့်မြန်မာပြည်အနေနဲ့အရရကပြည်သူပေါင်း10သိန်းလောက်နိုင်ငံခြားသား3သိန်းလောက်ဒီစင်လာရောက်ကြောက်ကြတဲ့နေရာလေးဖြစ်ပါတယ်။ဒါပေမဲ့အခုအခါအင်းလီကန်ရဲ့ခွင့်ပြုတိုးတက်မှုမှာစိုးရိမ်မှုအခြေအနေမှာရောက်ရှိနေတယ်လို့နိုင်ငံသားတူတီတီတီကတတိပေးနေကြပါတယ်။အထူးသဖြင့်ဆက်ပြိုရေးကဏ္ဍမှာအင်းလီတောင်သူတွေဟာအသီးနှံအတွက်တိုးအောင်ဓာတ်မီဩဇာတွေပိုးသဆေးတွေအလုံးကျုံတိုးတက်သုံးဆွဲလာနေကြတဲ့အတွက်အင်းလီကန်ရဲ့ရေစုဟာတဖြည်းဖြည်းနဲ့အစိတ်ကျင့်လာနေတယ်လို့အင်းလီကန်ခွင့်ပြုတိုးတက်ရေးအလားအလာတွေကိုသူတေသနာပြုနေတဲ့သူတေတီမတ်တမီချီလုံးကတတိပေးကြောင်းဆောင်းမမှာပေါ်ပြပါတယ်။ဒါ့အပြင်အင်းလီကန်ရဲ့အခြေဝန်ဟာလည်းစိုးရိမ်မှုရကောင်းလောက်အောင်ကျင့်ဝင်လာနေတယ်လို့သိရပါတယ်။ကာယပြင်းရဲ့အနက်ကလည်းလွန်ခဲ့တဲ့နှစ်ပေါင်းတရာကပြည်နယ်ဆယ်လောက်လက်ခဲ့ပေမဲ့အခုအခါဆယ်ပြည်လောက်သာနှက်တော်တယ်လို့လည်းသိရပါတယ်။ကမ္ဘာ့တွေကတိတော်တွေပြုံးပြီးကုန်တာတောင်ရဆက်ခင်းတွေအတွက်အပင်တွေခုတ်တဲ့မိရှို့တာတွေကြောင့်အင်းလီကန်တွေကိုနှုံးယူပြီးပို့ချခံရတာကြောင့်အခုလိုအင်းလီကန်ကြီးကော့ကော့လာနေတာလို့သူတီတီတွေကသတိပေးနေကြတာဖြစ်ပါတယ်။ဒီတိုင်းဆက်ပြီးတော့တွန်းနေမယ်ဆိုရင်တော့အဲ့ဒီဒေသရဲ့အဓိကစီးပွားရေးဖြစ်တဲ့ကြီးတော်လုပ်ငန်းတွေထိခိုက်လာတော့မှာဖြစ်ပါတယ်။အဲ့ဒါကြောင့်ရည်ပေါ်အခြေအနေဖြစ်ခံယူပြီးပြုပြင်ထိန်းသိမ်းရေးတွေဆောင်ရွက်ဖို့လိုအပ်နေတဲ့အကြောင်းဒီလိုမှမလုပ်ဘူးဆိုရင်တော့လောင်လာမယ့်နှစ်အနည်းငယ်အတွင်းမှာအင်းလီကန်ရဲ့အခြေအနေဟာဆယ်ဖို့ပိုပြီးတော့ခက်သွားမှာဖြစ်တဲ့အကြောင်းတော်ဝင်ရှိသူတွေကလည်းအပြောအစာအတန်ကျင်နေပြီးလက်တွေမှာဘလို့အပြောင်းလဲမှာပေါ်ပေါက်မလာတဲ့အကြောင်းသူတည်တည်မိချလုံးကပြောဆိုတယ်လို့ဆောင်းမမှာဖော်ပြထားပါတယ်ခင်ဗျာ